ဖိလစ်ပိုင်သမ္မတရိုဂီကိုဒူတာတီကသူ့ဘော်မှာအပြင်းထန်ဝေဖန်လေးရှိတဲ့အတိုက်ခံလွတ်တော်အမတ်တူရရှိထားတဲ့လူငယ်ချမ်းသာကွင်းကိုဖျက်သိမ်းပြီးတော့ဖမ်းဆီးဖို့အမိန့်ထုတ်လိုက်ပါတယ်။အထက်လွတ်တော်အမတ်အန်တိုနီယိုထရိုင်လက်ဟာ2003ခုနှစ်တုန်းကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုမှာပါဝင်ခဲ့ပြီးတဲ့နောက်2011ခုနှစ်မှာလူငယ်ချမ်းသာကွင်းရထားတာပါ။အဲ့ဒီအချိန်တုန်းကဖိလစ်ပိုင်သမ္မတဂလိုရီယာအာရီယိုဟာအာဂတိလိုက်စားတယ်။အာဏာကိုအလွဲသုံးစားလုပ်တယ်ဆိုပြီးစစ်တပ်အရာရှိဘဝနဲ့2003ခုနှစ်တုန်းကထရိုင်နက်ကအာနာသိမ့်မို့ကြိုးစားခဲ့တာပါအဲ့ဒီနောက်၄နှစ်အကြာစစ်တပ်ကစန့်ကျင်အုံကြွမှုတွေမှာလည်းသူဥဆောင်ပါဝင်ခဲ့ပါတယ်သူ့ကိုဖမ်းဆီးမိန့်ကိုတော့မနီလာတိုင်းစ်သတင်းစာမှာဒီကနေ့ဖော်ပြလိုက်တာဖြစ်ပြီးအပြစ်ရှိကြောင်းဝန်ခံတာအပါအဝင်လိုက်နာဆောင်ရွက်ရမယ့်ကိစ္စရက်တွေကိုပြက်ကွက်တာကြောင့်သူ့ရဲ့လူငယ်ချမ်းသာခွင့်ကိုပယ်ဖြတ်တာဖြစ်တယ်လို့ဆိုပါတယ်ဒူတာတေဟာအာဂရီလိုက်စားပြီးတော့တရားမဝင်မှုရဲ့စေဝါရောင်းဝယ်သုံးစွဲသူတွေကိုရက်ရက်ဆက်ဆက်နှိမ်နင်းတယ်လို့ဆိုပြီးတော့ထရိုင်နက်ကလည်းဆွဆွဲထားတာပါဒီလိုမူရစေဝါနဲ့ပတ်သက်သူတွေကိုနှိမ်နင်းမှုတွေအတွေ့ထောင်နဲ့ချီပြီးတည်ဆုံးခဲ့တာကြောင့်နိုင်ငံတကာရာဇဝတ်တရားရုံးကလည်းဒီကိစ္စကိုစုံစမ်းနေပါတယ်